NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှိနေဦးကိုနီကိုလှုပ်ကြံတပ်ဖြတ်သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့အမှုအတွက်ပြန်ခေါ်တက်တဲ့၅ဦးကိုဒီကနေ့စစ်ဆေးခဲ့ပါတယ်။ဒီအမှုမှာအဓိကတရားခံလို့ယူဆခံထားရတဲ့အောင်ဝင်းခိုင်ကိုအခုချိန်ထိမဖမ်းမိသေးတဲ့အတွက်အမှန်တကယ်ကျူးလွန်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ပါမလားလို့တရားလိုဘက်ကမေးခွန်းထုတ်ပါတယ်။တရားရုံးမှာကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြမှာပါရှင်။
တရားလွှတ်တော်ရှိနေဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာအဓိကကျူးလွန်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းကြံစည်သူတွေအဖြစ်အာဏာပိုင်တွေကတန်တရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွက်တပ်သေးတွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငှားရင်မောင်းတွေနဲ့အထူးဆောင်ရမ်းစစ်ဆေးရေးအဖွဲ့ကရဲရာရှိတွေကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ကြားနာစစ်ဆေးခဲ့တာပါပြီးခဲ့တဲ့22ရက်နေ့ကလည်းကြားနာစစ်ဆေးခဲ့ပြီးပြည်မှုကျူးလွန်သူတွေလွတ်မြောက်အောင်ကူညီပေးခဲ့မှုပုံမှန်212နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုအာမခံပေးပြီးပြန်လွှတ်စေခဲ့ပါတယ်။ဒီကနေ့ပြန်ခေါ်တပ်သေးတွေစစ်ဆေးမှုနဲ့ပတ်သက်လို့တရက်လို့ရှိနေဥရောပဆန်းအောင်ကတော့တိကျသေးကြတဲ့ထွက်ဆိုချက်တွေကိုအချက်ကျကျပေါ်အောင်စစ်ဆေးနိုင်ခဲ့တာကြောင့်တန်တရာရှိခံထားသူတွေရဲ့နောက်ွယ်မှာစိတ်ခိုင်းသူတွေရှိတယ်ဆိုတော့ပေါ်လွင်လာတယ်လို့ဆိုပါတယ်။ရှိနေဦးကိုနီတိတ်ဆုံးတာတစ်နှစ်ကျော်ရှိလာတဲ့အချိန်ထိဒီအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအပြေမထွက်သေးတာဒီအမှုအတွက်အရေးပါတဲ့နောက်ွယ်ကတရခန်းလို့ယူဆခံထားရတဲ့အောင်ဝင်းခိုင်ကနေ့အချိန်ထိလွတ်မြောက်နေသေးတာတွေကြောင့်ဒီအမှုအပေါ်မှာအားမလို့အမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေပါတယ်လက်ရှိအဓိကတန်တရားရှိသူအောင်ဝင်းခိုင်ကိုဖမ်းမမိနိုင်သေးတာကြောင့်အမှန်တကယ်ကျူးလွန်သူတွေကိုတိကျစွာတရားစီရင်ခွင့်ရနိုင်ပါမလားဆိုတဲ့အမေးကိုတော့တေဆုံးသူကိုနေဝင်းရဲ့ဥပဒေအကျိုးဆောင်ဦးရောဘတ်စန်းအောင်ကအခုလိုမေးခွန်းထုတ်လိုက်ပါတ
ယ်။အောင်ဝင်းခိုင်ကိုရမှာနောက်မှရှိနေတဲ့ဟာကိုအကုန်ဖော်ထုတ်နေမှာ။အောင်ဝင်းခိုင်ကိုရရှိရပြည်ထောင်ဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်ပေးရမယ်။ပြည်သူလူထုကလည်းကူညီရမယ်။နော်မဟုတ်လို့ရှိရင်တော့ဒီမာရင်မဲ့ဒီကြည်လင်းမာရင်ဂိတ်ဆုံးသွားနိုင်မယ်ဗျကျန်နာအရန်လိုက်မယ်ဆိုတော့အဲ့ဒီဟာရရှိရတော့ဒါအသက်သူ့ကျော်ပဲဗျအဲ့ဒါဘလို့မှအခုဒီမအောင်မြင်နိုင်ဘူးဗ
ျဥက္ကုန်နီနဲ့ကိုနေဝင်းတို့အသက်ခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အောင်ဝင်းထွန်းအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့လေးဦးကိုပြီးခဲ့တဲ့ရုံးချိန်တွေမှာဆွဲချက်တင်ထားပြီးအဲ့ဒီအထက်ကအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့သုံးဦးကိုတော့တေရန်ထိကြခံနိုင်တဲ့ပုံမှန်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။လက်ရှိမှာဒီအမှုရဲ့အဓိကတရားခံလို့သတင်းတွေထွက်ပေါ်နေတဲ့အောင်ဝင်းခိုင်ဆိုသူကတော့လွတ်မြောက်နေတာဖြစ်ပြီးပြီးခဲ့တဲ့ရုံးချိန်တုန်းကအောင်ဝင်းခိုင်ကိုတရားခံပြေးဖြစ်အင်းစိန်တရားရုံးကအမိန်ချထားပါတယ်။ဖေဖော်ဝါရီ22ရက်နေ့ကပြည်မှုကျူးလွန်သူတွေကိုလွတ်မြောက်အောင်ကူညီခဲ့သူလို့စွပ်စွဲခံထားရသူကိုအာမခံပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမှုကိုစောင့်ကြည့်နေကြသူတွေကမေးခွန်းထုတ်လိုက်ကြတဲ့အပေါ်အောင်ဝင်းခိုင်ရဲ့အကျိုးဆောင်ရှေ့နေဥအောင်ခိုင်ဦးကတော့ခုလိုပြောဆိုလိုက်ပါတယ
်တရားဥပဒေအတိုင်းပဲလုပ်မှာနော်ဥပဒေမဲ့လုပ်စရာကြောင်းမရှိဘူးတရားစီရင်စီနိုင်ငံတော်ရဲ့မူဝါဒအခွင့်အရေးဖော်နေရပဲတရားဥပဒေစိုးမိုးရတဲ့တရားစီရင်မှာစိတ်မချရင်ကျန်တဲ့လူကဘယ်လိုလုပ်မှာဒါတာမန်တရားစီရင်မှုအတိအကျဖွဲ့စည်းထားတဲ့ခရိုင်အဆင့်ရှိတဲ့တရားသူကြီးဒီနေ့နေဆက်ကြောလုံးတဲ့ရှိတဲ့တရားစီရင်ကိုနိုင်ငံတော်ကတင့်တော်တယ်ထင်လို့ဒီလိုအရေးကြီးမှုမှာအဖွဲ့ဖွဲ့ပေးထားတာခေါင်းတစ်လုံးနဲ့မထားဘူးခေါင်းသုံးလုံးထားပေးတာခရိုင်အဆင့်တရားစီရင်ကြီးဟုတ်တယ်နော်အဲ့တော့ဥပဒေတိုင်လုပ်မှာပ
ါရှေ့နေဥကိုနီလုံးကြံတက်ဖြတ်မှုမှာပါဝင်တဲ့ကြည်လင်းအပါဝင်တန်တရားရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးနေခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာဒီတစ်ပတ်ကနေစပြီးကြာတာပြေးတောက်ကြ၂ရက်ဆက်တိုက်စစ်ဆေးသွားမှာဖြစ်ပါတယ်။အောင်ဝင်းထွန်းအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့၄ဦးကိုပြီးခဲ့တဲ့ဖေဖော်ဝါရီ16ရက်နေ့ရုံးချိန်မှာတော့ဆွဲချက်တင်ထားခဲ့တာဖြစ်ပြီးဒီလိုဆွဲချက်တင်ခံရတဲ့အပေါ်တန်တရားရှိခံထားရသူတွေဘက်ကမကျေနပ်တာကြောင့်ရန်ကုန်တိုင်းတရားလွှတ်တော်ကိုစတင်ထားတယ်လို့သူတို့ရှေ့နေတွေကဆိုပါတယ်။ဒါပေမဲ့ရန်ကုန်တိုင်းတရားလွှတ်တော်ဘက်ကတော့တစုံတရာအကြောင်းပြန်ခြင်းမရှိသေးပါဘူး။လာမယ့် match လ၈ရက်နေ့နဲ့9ရက်နေ့တွေမှာဒီအမှုကိုဆက်လက်ကြားနာစစ်ဆေးသွားအောင်မှာဖြစ်ပါရဲ့ရှင်။